စင်ကာပူမှာဇီကာရောဂါပေါ်နိုင်ငံတွင်းမှာပြန့်နှံ့ပြီးအကူးဆိုင်ခံရသူပေါင်း40ကျော်ရှိခဲ့ပေမဲ့အများစုကအခုလုံးဝပြန့်ပြီးနလန်ထူနေပြီလို့စင်ကာပူအရာရှိတွေကတနင်္လာနေ့မှာပြောပါတယ်။မတ်လကတည်းကစင်ကာပူမှာပရမဇုံဇီကာပိုးအကူးဆိုင်ခံရသူရှိနေပြီလို့အစိုးရကကြေညာခဲ့ပါတယ်။အကူးဆိုင်ခံရသူဟာဘရာဇီးနိုင်ငံကိုတောက်ရောက်ရကအကူးဆိုင်ခံခဲ့ရဖြစ်ပြီးသူကအသက် 40ရှစ်နှစ်အရွယ်အမျိုးသားတူပါ။အခုဇီကာဗိုင်းရပ်ကိုအကူးဆိုင်ခံရသူစုစုပေါင်း40တဦးရှိနေပြီသူတို့ဟာနိုင်ငံတွင်းမှာပဲအကူးဆိုင်ခံရကြောင်း အခုဆက်ခံရသူတွေကတော့36လောက်ပါအခုနလန်ပြန်ထူလာပြီဖြစ်ပြီးကြံခွန်ရောက်ကတော့တန်တောက်ဆန်ဆေးုံမှာပဲရှိနေသေးတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံတဲ့လူနေရပ်ကွက်နှစ်ခုမှာယောဂါပိုးပြန့်ပွားခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြောခဲ့ပြီးအခုဆက်ခံရသူအများစုကနိုင်ငံသားဆောက်လုပ်ရေးလုပ်သားတွေဖြစ်တယ်လို့လည်းပြောပါတယ်။ဗိုင်းရပ်ကူးစက်မှုအများစုကိုစနေနေ့တွေ့ းခံရသူမှာယောဂလက္ခဏာတိတ်ပြင်းထန်လေးမရှိပါဘူး